This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပါတဘာဝသည်ဆက်အနိုင်ရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ Radio UNG အဖွဲ့သားများကစစ်တောင်းမြစ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ26ရက်နေ့ Radio UNG ရဲ့မနက်ပိုင်းစီစဉ်များကိုတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ Radio UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
် Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးတဲ့နေဖြင့်ရေဒါရှင်မြို့မှရဲစခန်းကိုရှော့တိုက်14လုံးဖြင့်ပစ်ခတ်မှုအတွင်30ခန့်ဒေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ Black Leopard UG အဖွဲ့မှဇူလိုင်လ22ရက်မနက်4နာရီမိနစ်20တွင်ရေဒါရှင်မြို့မှရဲစခန်းကို79ဒေါက်ပြောင်း 40mm 14လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ပြီးအသေးပြောက်30ဦးထပ်မံရှိနိုင်ကြောင်းနောက်ဆက်တွဲသတင်းထုတ်ပြန်ထားပါသည်။79ဒေါက်ပြောင်းရှော့တိုက်14လုံးဖြင့်ရေဒါရှိရဲစခန်းအားပစ်ခတ်တိုက်ခိုက်ရာတွင်ဘုံးသီး14လုံးစလုံးပြင်းမှတ်အတွင်ဝင်ရောက်ခဲ့ပြီးပစ်ခတ်မှုပြုလုပ်နေစဉ်အကြမ်းဖက်စစ်သားနှင့်ရဲများမှပြန်လည်ပစ်ခတ်ခဲ့တယ်လို့သိရပါသည်။ထို့နောက်မီးအမောင်းချကနာယီကာ3စီးအရှိပေါက်မှဝင်ပြီးနောက်ပေါက်မှထွက်ကအဝင်ထွက်အကြိမ်ကြိမ်ပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။အာနာရှင်ဤအရေးပါသောတောက်တိုင်ပြမှတ်များကိုမရှင်ဖော်ဆောင်သည့်အခါပြည်သူများထိခိုက်မှုမရှိအောင်အထူးရှောင်ရှားကြပါဟုမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ကော့ဂရိတ်ကျုံတိုးလမ်းပိုင်းတွင်တိုက်ပွဲများပြင်းထန်နေပြီးစစ်ကောင်စီကပြည်သူ2ဦးကိုဖမ်းဆီးတပ်ဖြတ်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ကော့ဂရိတ်ကျုံတိုးလမ်းပိုင်းတွင်အကြမ်းဖက်စစ်ကောင်စီနှင့်တော်လိုင်းတပ်ဖွဲ့များအကြားတိုက်ပွဲများဆက်လက်ပြင်းထန်နေပြီးစစ်ကောင်စီကဒေသခံပြည်သူ2ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့ကြောင်းဒေသတွင်းစစ်ရေးသတင်းရင်းမြစ်များမှသိရပါသည်။ဇူလိုင်25ရက်နံနက်9နာရီခန့်တွင်ကျုံတိုးမြို့နယ်ဂျိုင်းတရာအနီးတွင်တပ်ဆွဲထားသောစစ်ကောင်စီတပ်ဖွဲ့များကမိကလုံတောင်ကံပလိုက်နှင့်မလာကုန်းဘတ်တို့မစ်ဆိုင်းဒုံးနှလုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ပြီးနံနက်10နာရီခန့်တွင်မစ်ဆိုင်းဒုံးများထပ်မံပစ်ခတ်ခဲ့ရာတော်လိုင်းပူးပေါင်းတပ်ဖွဲ့များကလည်းမစ်ဆိုင်တုံရှော့တိုက်တုံနှင့်လက်နက်ကြီးများဖြင့်ပြန်လည်ပစ်ခတ်တိုက်ခိုက်မှုများပြုလုပ်ခဲ့တယ်လို့သိရပါတယ်။ထို့အပြင်ဇူလိုင်24ရက်တွင်ကျုံတိုးမြို့၌တပ်ဆွဲထားသောစစ်ကောင်စီတပ်ဖွဲ့များနှင့် DKBA စစ်ကြောင်းတို့ပူးပေါင်းကာ9တိုင်ကျေးရွာဘက်သို့စစ်ကြောင်းထိုးခဲ့ပြီးနေအိမ်သို့ပြန်လာသည့်အသက်45နှစ်အရွယ်မန်းကျော်ရှားလာနှင့်အသက်44နှစ်အရွယ်မန်းအန်ကလိုက်တို့ကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့သိရပါတယ်။ထို့အတူစစ်ကောင်စီနဲ့ DKBA ဗိုလ်ဘီအဖွဲ့မှလက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်မှုကြောင့်အသက်63နှစ်အရွယ်ဦးတင်တင်လည်းခြေထောက်ထိမှန်ဒဏ်ရာရခဲ့ပြီးဖမ်းအမျိုးပြည်သူစေယုံတို့ပို့ဆောင်ကူတာခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပသိမ်ကြီးနှင့်မရေယာမြို့နယ်တို့တွင်အကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုများစွာပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ25ရက်တွင်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်နှင့်မရေယာမြို့နယ်တို့တွင်အကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုများစွာပြုလုပ်ခဲ့ကြောင်း Voice of Mandalay မှထုတ်ပြန်ထားပါသည်။ပသိမ်ကြီးမြို့နယ်မြကန်သာကျေးရွာသို့စစ်ကောင်စီတပ်ဦးလေတပ်စခန်းမှထွက်လာသော Jet Fighter တစ်စီးဖြင့်နနက်တနာရီ15မိနစ်တနာရီ30မိနစ်နှင့်ညနေ4နာရီ10မိနစ်၄နာရီ12မိနစ်၅နာရီ43မိနစ်တို့တွင်လေကြောင်းတိုက်ခိုက်မှု၅ကြိမ်ပြုလုပ်ခဲ့သည့်အပြင် MI-35 တိုက်ခိုက်ရေးရဟတ်ယာဉ်တစ်စီးဖြင့်ညနေ၄နာရီ18မိနစ်၄နာရီ19မိနစ်၄နာရီ22မိနစ်၄နာရီ25မိနစ်နှင့် 4:25 7:28 တော်လိုင်းတက်တန်းလင်းနစ်ကျော်ကာလာကိုရောက်ရှိခဲ့ပါပြီအာနာရှင်စနစ်ကိုတွန်းလှန်တိုက်ပွဲဝင်ရတာကျွန်တော်တို့မျိုးဆက်ကနောက်ဆုံးမျိုးဆက်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့ယုံကြည်ချက်တန်ဋိဌာန်ချမှတ်ထားကြပါတယ်မပြီးဆုံးသေးတဲ့ပြည်သူတော်လှန်ရေးခရီးကြမ်းကြီးကိုအဆုံးထိအတိုင်အတူဆက်လက်ဖြတ်တန်းကြမှာဖြစ်ပါတယ်လက်ရှိတော်လှန်ရေးကာလမှာစစ်အနိုင်တိုက်ရေးဟာအဓိကပါပဲရန်သူက ကျွန်တော်တို့ရဲ့စစ်သားအရေးအတွက်ကိုဖြစ်နေတဲ့ဆိုတာအားလုံးအသိပါပဲစစ်ကောင်စီပြုတ်မကြတဲ့၍အာဏာရှင်စနစ်ဆိုးရှိနေတဲ့၍ပြည်သူလူထုလည်းအေးချမ်းစွာနေရမှာမဟုတ်ပါဘူးမန္တလေးပြည်တော်ဝင်ဖို့ဟာလဲကျွန်တော်တို့အတူတူစူးစမ်းကြမယ်ဆိုရင်အလံမဝေတော့တဲ့ခရီးတစ်ခုပါပဲရှေ့ဆက်ရမယ့်တော်လိုင်းခရီးမှာကျွန်တော်တို့နဲ့အတူ ရင်းရင်းထက်ပခုံးချင်းအပ်ပြီးအတူရှောက်ဖို့အတွက်မိတ်ဆွေတို့ကိုဖိတ်ခေါ်ပါတယ်လို့ဆိုပါတယ်ဒါအပြင်ကြောက်ခက်ကိုယနေ့ခေတ်မှာပဲအမြင့်ဖြတ်လိုက်ကြဖို့ကိုလည်းပြည်သူ့ကာကွယ်တပ်မတော်မန္တလေးကနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရင်သတင်းကောင်းထုတ်ချက်တွေကိုတော့ဗီဒီယိုအန်ယူဂျီသတင်းတော့တာကီနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး NUG ရဲ့ပြည်တွင်းသတင်းများကိုမြေဥမော်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်မင်္ဂလာမနက်ခင်းပါရှင်
Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့မြေဥမော်မှ ပထမဆုံးတင်ပြပေးမယ့်သတင်းကတော့ဇူလိုင်လ 25 ရက်နေ့အထိ Safe School Safe Education ကမ်ပိန်းမှာအလှငွေလက်ခံရရှိမှုစီရင် NGO ပညာရေးဦးညီဌာနထုတ်ပြန်တဲ့သတင်းဖြစ်ပါတယ်ဇူလိုင်လ 25 ရက်နေ့အထိ Safe School Safe Education ကမ်ပိန်းတွင်အလှငွေလက်ခံရရှိမှုစီရင် NGO ပညာရေးဦးညီဌာနကထုတ်ပြန်ပါတယ်ရရှိငွေသီးသီးမှာ OFPN Arthur International Efforts မှာ US ဒေါ်လာ 13,989 Spring Crowd Fund SCF မှာမြန်မာကျပ်ငွေ 129,896.36 နဲ့ GoFundMe Brighter Future Foundation မှ 350 ပေါင်နဲ့ GoFundMe HDF Fund မှ US ဒေါ်လာ 1920 ဖြစ်တယ်လို့သိရပါတယ် Safe School Safe Education Campaign ကို American ဒေါ်လာ 4 သိန်းရိမ်းထားပြီး Campaign ကာလ ဇူလိုင်လ 25 ရက်မှ ဩဂုတ်လ 30 ရက်အထိသတ်မှတ်ထားတယ်လို့သိရပါတယ်ရှင် ဆလပီထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်တိုက်ပွဲများပြင်းထန်နေပြီးထိုင်းဘက်က 15 ဦးသေဆုံးဘန်ကောက်ဈေးတစ်ခုမှာမြန်မာအလုပ်သမားနှစ်ဦးကိုကမ္ဘောဒီးယားလူမျိုးလို့ထင်မှတ်ပြီးထိုးချိတ်ခံရတဲ့သတင်းကိုတင်ပြပေးပါမယ်ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတို့ကြားနယ်စပ်မှာဒုတိယနေ့ဖြစ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးထိုင်းဘက်က 15 ဦးသေဆုံးကပြည်သူတသိန်းကျော်စစ်ဘေးရှောင်နေရတယ်လို့ထိုင်းအစိုးရကထုတ်ပြန်ထားပါတယ်ထိုင်းဘက်ကကမ္ဘောဒီးယားကရဲတပ်များနေထိုင်ရာနေရာတွေကိုပိတ်မထားတိုက်ခိုက်နေတယ်လို့ဆွဆွဲထားပြီးထိုင်းနယ်စပ်ဒေသများမှာဆေးရုံ 9ရုံကိုပိတ်သိမ်းထားရကနယ်စပ်ပြည်နယ်လေးကမှာလူပေါင်း3သိန်းကျော်ကိုရာယီခိုလုံရဲစခန့်300နီးပါးသို့ရွှေ့ပြောင်းထားရတယ်လို့ထိုင်းပြည်ထောင်စုဝန်ကြီးဌာနကပြောကြားထားပါတယ်ရွှေ့ပြောင်းထားရတယ်လို့ထိုင်းပြည်ထောင်စုဝန်ကြီးဌာနကပြောကြားထားပါတယ် ကမ္ဘောဒီးယားဘက်မှာလည်းထိုင်းစစ်တပ်ရဲ့ပြက်ခတ်မှုကြောင့်ရဲသားတအုပ်သေးဆုံးပြီး၅ဦးဒဏ်ရာရရှိခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ဒါအပြင်ဘန်ကောက်မြို့စမုတ်ဘရဂန်ခရိုင်တွင်ထိုင်းမျိုးချစ်ဖွဲ့များကကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမားတွေကိုရှာဖွေတိုက်ခိုက်နေရာမြန်မာအလုပ်သမားအချို့ကမ္ဘောဒီးယားလူမျိုးများနဲ့မှာရင်ခရယာပြီးစစ်ဆေးခံရတာထ ဤသို့ခွဲခြားသတ်မှတ်ရန်ကြိုးစားနေကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံများပါဝင်မလေးရှား၊မြန်မာ၊တရုတ်နဲ့စင်ကာပူတို့ကထိုင်းနဲ့ကမ္ဘောဒီးယားအားငြိမ်းချမ်းသောနည်းလမ်းနဲ့ပရီပကပ်ဖြေရှင်းရန်တိုက်တွန်းထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းရေးပေါ်အစည်းအဝေးကျင်းပရန်ပြင်ဆင်နေတယ်လို့သိရပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်ဒေသများဖြစ်တဲ့ Seychelles, Canterbury နဲ့ရယောင်းခရိုင်များမှမြန်မာလူသမားပေါင်း2,000ကျော်ရှိနေပြီးလက်ရှိအခြေအနေမှာ၎င်းတို့အနေနဲ့အထူးသတိထားရန်လိုအပ်နေပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ကျင်းအောင်တွင်နိုင်ငံအကျဉ်းသားများပေါ်နှိပ်စက်ညှဉ်းပန်းလူခွင့်ရေးချိုးဖောက်တဲ့ကျင်းဥစည်းဌာနဝန်ထမ်းတရာကျော်စီရင်ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။ကျင်းအောင်တွင်နိုင်ငံအကျဉ်းသားတွေပေါ်နှိပ်စက်ညှဉ်းပန်းလူခွင့်ရေးချိုးဖောက်တဲ့ကျင်းဥစည်းဌာနဝန်ထမ်းတရာကျော်စီရင်ဇူလိုင်လ25ရက်နေ့မှာ PPNM ကထုတ်ပြန်ဖော်ပြပါတယ်။ဆိုင်ရတော်လင်းတပ်ဖွဲ့များတာဝန်ရှိသူများအနေနဲ့တာဝန်ယူသည့်လမ်းမိုင်းတစ်လျှောက်တွင်မှတ်ပုံတင်နံပါတ်များအားစစ်ဆေးခြင်းစစ်ဆေးဖမ်းဆီးခြင်းများပြုလုပ်ပေးပါရန်တောင်းဆိုအပ်တယ်လို့လည်းဆိုပါတယ်။ဖော်ပြထားတဲ့အမည်စင်းများဟာကျင်းအောင်တွင်လူခွင့်ရေးချိုးဖောက်မှုဥပဒေမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုထောင်ရွှေ့ပြမှုတခုချင်းစီတိုင်းအတွက်တရားမျှတမှုဖော်ဆောင်ရေးကဏ္ဍမှာတာဝန်ယူမှုကိုပြေဝခံယူကြရမည်ဖြစ်ကြောင်းလည်းအသိပေးအပ်တယ်လို့ BBNM ကဖော်ပြပါဗျ။ကနဦးအနေနဲ့တော်လိုင်းအင်အားစုများလုံခြုံရေးတာဝန်ယူထားတဲ့လမ်းမိုင်းတွေမှာစစ်ဆေးဖမ်းဆီးအဖြစ်ပေးနိုင်ရန်အမည်ရာထူးနဲ့မှတ်ပုံတွေနံပါတ်များကိုပေးပို့မျှဝေအပ်တယ်လို့ဆိုပါတယ်ရှင်။ကင်နီဒေတာစစ်ဘေးရှောင်အိမ်နောက်စုများအတွက်စားတောင်းတဲ့နေရာထိုင်ခဲ့ရေးပေါ်လိုအပ်နေတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုများကြောင့်ကင်နီဒေတာမှာအိုးအိမ်စုခွာထွက်ပြေးနေရသူများဟာဘေးလုံခြုံရာကိုဆက်လက်ထွက်ပြေးနေရပြီးစားတောင်းတဲ့နေရာထိုင်ခဲ့ရေးပေါ်ကူညီများလိုအပ်နေတယ်လို့ CTER ကယင်းဤအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိချိန်မှာအိမ်နောက်စုတရာကျော်ဟာရောက်ရှိလာခဲ့ပြီးနောက်ထပ်များစွာလည်းရောက်ရှိလာဖွယ်ရှိတယ်လို့သိရပါတယ်။စစ်ကောင်စီဆက်လက်ထိုးစစ်ဆင်မှုများနဲ့မကြခဏနေရက်စွန့်ခွာရမှုများကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူများသည်ရခိုင်ကကဲ့သို့တနေရာထဲမှာကြာရှည်နေထိုင်နိုင်ခြင်းမရှိတော့ဘဲတောက်ထဲမှာရှိတဲ့ယာယီတဲတွေမှာနေထိုင်ရတယ်လို့ဖော်ပြပါတယ်။ဖဲခုံမြို့နယ်ရှေ့ပိုင်းမှာရှိတဲ့ကြေးရွာတွေမှာထောင်ထဲချီတဲ့ပြည်သူတွေဟာစစ်ကောင်စီရဲ့ထိုးစစ်ကြောင့်နေရက်စွန့်ခွာထွက်ပြေးနေရပြီးထောင်ထဲချီတဲ့ရဲသားတွေဟာလည်းကြေးရွာများအတွင်းပိတ်မိနေရဆဲဖြစ်တယ်လို့သိရပါတယ်ရှင်။ကျောင်းသား300ကိုပညာသင်ကြားနိုင်ဖို့မျိုးဆက်သစ်ကမ်ပိန်းမှာပါဝင်ရန်နှိုးဆော်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။စစ်ဘေးရှောင်မူလာတန်းနဲ့လယ်တန်းကျောင်းသားများပညာသင်ကြားနိုင်ရေးအတွက်ရခိုင်ပြည်ကျောင်းသားသမဂ္ဂကကမ်ပိန်းတရက်ပြုလုပ်နေတယ်လို့သိရပါတယ်။အရခပြည်ရဲ့ဝေးလံခေါင်ဖျားတဲ့တနေရာမှာရခိုင်ပြည်ကျောင်းသားများသမဂ္ဂရဲ့ကျောင်းသားရေးကော်မတီမှကြီးမှုပြီးစစ်ဘေးရှောင်မူလာတန်းနဲ့လယ်တန်းကျောင်းသား300ခန်းကိုစာသင်နိုင်ရေးမျိုးဆက်သစ်ကမ်ပိန်းကိုပြုလုပ်ရခြင်းဖြစ်ကကျောင်းသုံးပစ္စည်းတွေ၊ကျောင်းတွင်းအဆောက်အုံတွေ၊ဆရာဆရာမထောက်ပံ့ခြေတွေနဲ့စာရင်းရိတ်ခါတွေထောက်ပံ့ဖြစ်တင်နိုင်မှုရည်ရွယ်တယ်လို့သိရပါတယ်။ဒီကမ်ပိန်းမှာပါဝင်လှူဒန်းလိုတဲ့လူရှင်တွေအနေနဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂရဲ့ fundraising page ဖြစ်တဲ့ Arakan Students Point Facebook စာမျက်နှာသို့တိုက်ရိုက်ဆက်သွယ်လှူဒန်းကြဖို့မေတ္တာရပ်ခံထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ Driver ကိုပေါက်ရိုက်ကူပြီးအကယ်ဒမီမင်းမော်ကွန်တရုတ်ဆောင်ထားတဲ့တော်လင်းရုပ်ရှင်ဇာတ်ကားကိုအမေရိကန်၊ဂျပန်၊ဩစတြေးလျတို့မှပြသမဲ့သတင်းဖြစ်ပါတယ်။ Driver ကိုပေါက်ရိုက်ကူပြီးအကယ်ဒမီမင်းမော်ကွန်တရုတ်ဆောင်ထားတဲ့အချစ်လွန်ဟာတာ Action တော်လင်းရုပ်ရှင်ဇာတ်ကားကြီးကိုဩစတြေးလျစစ်တနီမှာဩဂုတ်လ10ရက်နေ့အမေရိကန်နယူးယောက်မြို့မှာဩဂုတ်လ17ရက်နေ့နဲ့ဂျပန်နိုင်ငံတိုကျိုမြို့မှာဩဂုတ်လ24ရက်နေ့တို့မှပြသသွားမယ်လို့သိရပါတယ်။လက်မဲ့ရောင်းရငွေထဲမှာ20ရာခိုင်နှုန်းကိုရုပ်ရှင်ရိုက်ကူရမှာပါဝင်ခဲ့ကြတဲ့မြပြည်မှာတာဝန်ထမ်းဆောင်လျက်ရှိတဲ့ဆရာဝန်များ၊စစ်တပ်ဖွဲ့ဝင်များ၊စစ်ရှောင်းကူညီကြသူများ၊စစ်ဘေးရှောင်များနဲ့နေဆက်ဒေသမှာခက်ခဲစွာရုန်းကန်ရင်းတော်လင်ရေးအတွက်ပါဝင်ကူညီလျက်ရှိတဲ့အမှုပညာရှင်များကိုစာဝေနေရေးနဲ့မိမိထောက်ပံ့လိုသောအဖွဲ့အစည်းများကိုပြန်လည်ထောက်ပံ့နိုင်ရန်ပေးအပ်မှာဖြစ်ပြီးဂျန်နဲ့လက်မှတ်ရောင်းရငွေ80ရာခိုင်နှုန်းအပါအဝင်လေးလံသီးသန့်လူငွေ merchandise ရောင်းရငွေအလုံးရဲ့50ရာခိုင်နှုန်းကိုမြေပြင်မှာရှိတဲ့ပြည်သူနဲ့တရင်တပ်ဖွဲ့များ၏စစ်ဘေးရှောင်ရိတ်ခါစေဝါများအတွက်အသုံးပြုရန်50ရာခိုင်နှုန်းကိုလူမြောက်နယ်မြေရှိညားတခွင့်နေဆက်တခြားဒုတိယနိုင်ငံအစရှိတဲ့နေရာများရှိစီရီယာမိသားစုများ၏သာသမီပညာရေးကျောင်းစိတ်ထောက်ပံ့ကူညီငွေအဖြစ်ခွဲဝေစီစဉ်မယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG မှဆက်လက်တင်ပြနေပါတယ်ရှင်။ခုဆက်လက်ပြီး Radio UNG ရဲ့တော်လှန်ရေးကြပြကန္တာအနေနဲ့မိုးမြင့်ရန်ရေးသားထားတဲ့သွေးနဲ့ရေးတဲ့တက်ကြရိဆိုတဲ့ကြပြကိုလွတ်လပ်နေဦးမှခန်းဆန်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်
။သွေးနဲ့ရေးတဲ့တက်ကြရိကျွန်တော်ဓမ္မသချင်းတွေစုံကြီးဖို့အတွက်အရမညင်ပန်းခံစစ်တလင်းတွေကငိုတန်တွေနဲ့ထုစစ်ထားတဲ့မျက်ရည်တရောတက်လက်လောက်ဝယ်ပေးပါလားမင်းမေ။ကျွန်တော်လိုအပ်တဲ့ထဲ့လွယ်သွားရမယ့်သင်ခန်းစာတွေဟာ ပြာမုံပြပြနဲ့အပူရောင်တွေဖြစ်ကြောင်းဂုံတူးထွက်အောင်စလုံးပေါင်းဖြည့်ဆို့ခဲ့ပါမယ်မိမိမိမိကကျွန်တော်စာမေးပွဲအောင်ခဲ့ရင်တခုပဲပြန်ကုန်ပြုတ်ပေးပါလက်တစ်ကလေးတွေခြေထောက်တစ်ကလေးတွေကျွန်တော်တို့ငငယ်ကကစားခဲ့သလိုပြန်တက်ဆင်ခွင့်ပြုတ်ဖို့ရှာဖွေပေးပါလားမိမိရဲ့ဖေဖေရောဘမလဲလို့မေးဖို့ကျွန်တော်မပူစားတော့ပါဘူးမိမိရဲ့နော်ပေပေတေသွားပြီဆိုတာညီမလေးတွေမသိအောင်ကျွန်တော်ဟန်ဆောင်ခဲ့ရတာပါငိုတံတွေနဲ့ရောပြွနေတိုင်းကျွန်တော်တို့အလျှော့ပေးခေါင်းငုံနေရင်တမိုင်းမှာနေချက်စနစ်ဆိုတာဘယ်ပြောက်ပြတ်တော်မလဲမိမိတကယ်တော့လင်းယုံတွေဟာအတောင်မဆုံးခင်ဘဝကလေးကမျက်ရည်တွေနဲ့ပြန်တန်းခဲ့ရတာပါမိမိအာတင်းယုံကံထုစစ်ပုံဖော်ခြင်းမှာကျွန်တော်တို့ရဲ့တက်ကြွတွေကိုလှပစွာသွေးနဲ့ရေးခဲ့မိုံပါမိမိ28ရက်နေ့ညမိုးမြင့်ရန
်ရေဒီယိုအယူကြီးသောတာရှင်များရှင်အခုဆက်လက်ပြီးမြန်မာနေဦးခရိုနီကယ်ဇူလိုင်24မြင်ကွင်းထိုင်းကမ္ဘောဒီးယားနယ်စပ်စစ်ပွဲနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မဲ့ကြရဲဆိုတဲ့ဆောင်းပါးကိုຫນွေဦးမိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မြန်မာຫນွေဦးခရိုနီကယ်ဇူလိုင်24မြင်ကွင်းထိုင်းကမ္ဘောဒီးယားနယ်စပ်စစ်ပွဲနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မဲ့ကြရဲထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနှစ်နိုင်ငံအဖို့နေဆက်ဒေသနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံလက်နက်ကင်တပ်များတက်လှမ်းကစောင့်ကြည့်နေကြသည့်အခြေအနေဟာပြီးခဲ့တဲ့ရက်ပိုင်းတွင်အငင်းခုံဖြစ်နေသည့်နေမြေတွင်မြင်းမြုပ်မိုင်းကွဲမှုဖြစ်ပွားပြီးနောက်စတင်ပစ်ခတ်ကြသည့်အခြေအနေသို့ဇူလိုင်24ရက်နေ့နံနက်ပိုင်းမှရောက်ခဲ့တာတွေ့ရပါတယ်ပြင်သစ်ရဲ့ကိုလိုနီဖြစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံရဲ့အနေနဲ့မဲ့အတွင်းဟိန္ဒူဘာသာဖျားကြောင်ပရိယာဝီဟာနဲ့ပတ်သက်တဲ့အငင်းပွားမှုတွေကနေဆယ်စုနှစ်တခုကျော်ကာလအတွင်းတကြော့ပြန်လက်နဲ့ကင်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။အဆိုပါဖျားကြောင်နေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံလက်နဲ့ကင်တပ်တွေကြားပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာ2011ခုနှစ်စံပိုင်းကနောက်ဆုံးဖြစ်ခဲ့တာကြောင့်အခု2025ခုနှစ်ဇူလိုင်လအထိဆို14နှစ်ကြာမြင့်ခဲ့တာဖြစ်ပါတယ်။အဆိုပါဖျားကြောင်နဲ့ပရဝင်းနေမြေတွေနဲ့ပတ်သက်လို့ပြင်သစ်ကိုလူနီလက်ကလွတ်လပ်ရေးမရခင်နေနမိတ်တတ်မှတ်ခဲ့ပေမဲ့နှစ်ကာလတစ်ခုမှမကျေနှံ့မှုတွေပြန်လဲပေါ်ထွက်လာကအငင်းပွားမှုတွေဖြစ်ပွားခဲ့တဲ့သမိုင်းကြောင်းတွေရှိခဲ့တာပါ1962မှာ UNESCO ကဖျားကြောင်းကိုကမ္ဘောဒီးယားပိုင်ဆိုင်တယ်လို့ဆုံးဖြတ်ပေးခဲ့ပေမဲ့အဲဒီဆုံးဖြတ်ချက်ပေါ်ထိုင်းနိုင်ငံဘက်ကမကျေနပ်ခဲ့ပါဘူးဖျားကြောင်းကိုကမ္ဘောဒီးယားနိုင်ငံအပိုင်းလို့ UNESCO ကဆုံးဖြတ်ခဲ့ပေမဲ့ဖျားကြောင်းနဲ့ဆက်ဆက်နေတဲ့ 4.62 ရန်ကီလိုမီတာရှိတဲ့နေမြင်နဲ့ပတ်သက်တဲ့မကျေလည်မှုကဆယ်စုနှစ်တွေကြာမြင့်သည့်အတိုင်းမပြေလည်ခဲ့ပဲ2008ခုနှစ်ကနေ2011ခုနှစ်ကြာကာလတွင်မှပြစ်ခတ်မှုတွေရှိခဲ့ရက2011ခုနှစ်မှာတော့ယခုတစ်ချိန်ဖြစ်ပွားတဲ့နေဆက်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်မကြသေးခင်လပိုင်းမှာအဆိုပါနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုကိုကမ္ဘောဒီးယားနိုင်ငံကနယ်သာလန်နိုင်ငံတကာတရားခုံရုံး ICJ ကိုထပ်မံတိုင်ကြားခဲ့ပြီးအငင်းပွားမှုကပြန်လည်မြင့်တက်လာခဲ့တာဖြစ်ပါတယ်။ဒီပြဿနာတွေပေါ်ပေါက်နေချိန်မှာထိုင်းနိုင်ငံမှာလည်းနေဆက်ကိစ္စနဲ့ပတ်သက်ပြီးကမ္ဘောဒီးယားကောင်ဆောင်နဲ့ဖုံးပြောဆိုတဲ့အတန်ဖိုင်ပေါက်ကြားစေခဲ့ရကဝန်ကြီးချုပ်ရထုမှဆိုင်းငံ့ထားပြီးယာယီဝန်ကြီးချုပ်ကတာဝန်ယူထားချိန်ဖြစ်ပါတယ်။ပြောရရင်ထိုင်းနိုင်ငံရေးမှာမတီးမငိမ်ဖြစ်နေချိန်မှာအခုလိုနဲ့ဆက်မတိုက်ခိုက်မှုတွေစတင်ဖြစ်ပွားလာတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့ဆယ်စုနှစ်နှစ်ခုကျော်သုံးခုနီးပါးအုပ်ချုပ်လာတဲ့ဟွန်ဆာမျိုးဆက်ကအာဏာခိုင်မြဲနေတဲ့အနေအထားဖြစ်ပြီးထိုင်းလိုဘေးအင်းအားစုကဆုံးဖြတ်နေတယ်လဲဆိုတဲ့အနေအထားမျိုးမဟုတ်ပါဘူး။အခုနဲ့ဆက်ပြဿနာကိုအကြောင်းပြပြီးမိမိတို့ရဲ့အာဏာပုံမခိုင်မြဲအောင်လုပ်ကြတာမျိုးတနည်းအားဖြင့်ပြောရရင်ပြပရတဲ့အမျိုးသားရေးဝါဒကိုလှုံ့ဆော်ကာအာဏာခိုင်မြဲအောင်လုပ်ကြတဲ့အရှိအလေပိုင်းကဣသရေလနိုင်ငံလိုတာရကတွေလည်းရှိနေတာဖြစ်ပါတယ်။ဣသရေလကဝန်ကြီးချုပ်နေတန်ယာဟုဟာဟာမတ်စ်တွေစတင်တိုက်ခိုက်မှုမလုပ်ခင်ကာလတွေမှာပြည်တွင်းမှာဆန္ဒပြမှုတွေကိုလက်နက်ချီရင်ဆိုင်ကြုံတွေ့နေရတာဖြစ်ပြီးဟာမတ်စ်တိုက်ခိုက်မှုဖြစ်ပွားလာတဲ့နောက်အဆိုပါစစ်ပွဲပေါ်အခြေပြုပြီး၎င်းရဲ့ဝန်ကြီးချုပ်ယာထူဆက်လက်တည်မြဲရေးကိုဦးတည်စေမဲ့စစ်ပွဲရှည်ကြအောင်အချိန်ဆွဲပြီးတိုက်ခိုက်တာဒေသတွင်းနိုင်ငံတွေရဲ့ရန်စရန်ရှာတဲ့နီလန်းတွေနဲ့အာနာဆက်လက်စုတ်ကိုင်းဖို့လှုံ့ဆော်နေတာဖြစ်ပါတယ် ခုထိုင်းကမ္ဘောဒီးယားစစ်ပွဲဟာယူကရိန်းရုရှားလိုစစ်အင်အားအပြည့်သုံးပြီးနေသိမ့်မြေသိမ့်တိုက်ခိုက်ကြမဲ့စစ်ပွဲမျိုးမဟုတ်ပါဘူး။အိန္ဒိယနဲ့ပါကစ္စတန်တို့ကြားဖြစ်ပွားတဲ့စစ်ပွဲနဲ့အလားတရန်တူပြီးနှစ်ဖက်သောနိုင်ငံတွေကအကန့်အသတ်တစ်ခုနဲ့တိုက်ခိုက်ကြတဲ့စစ်ပွဲမျိုးဖြစ်မယ်လို့ယူဆနိုင်ပါတယ်။နေဆက်ပြဿနာအရေးကိစ္စနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ငင်းပွားမှုကနေဖြစ်တဲ့စစ်ပွဲသာဖြစ်ပြီးအိန္ဒိချင်းအခြားနိုင်ငံနဲ့ဖြစ်တဲ့စစ်ပွဲရည်ရွယ်ချက်ထဲမှာပြည်တွင်းနိုင်ငံရေးမှာအာဏာပါဝါအင်အားကောင်းလာဖို့အမျိုးသားရေးကိုကာကွယ်တဲ့အဖွဲ့အစည်းစစ်တပ်အစိုးရအဖွဲ့စတဲ့ပုံရိပ်တွေကိုရယူလိုတဲ့ရည်မှန်းချက်တွေလည်းရှိနေတာကိုမှန်းဆကြည့်ရင်သိနိုင်ပါတယ်။အခုလိုထိုင်းကမော်ရီယန်နဲ့ဆက်တိုက်ပွဲတွေမြန်မာနိုင်ငံအပေါ်ဘလို့ရိုက်ခတ်တက်ရောက်နိုင်တယ်လဲဆိုတဲ့မေးခွန်းလည်းပေါ်လာမှာဖြစ်ပါတယ်။မြန်မာနိုင်ငံသားအနည်းဆုံး၄တန်းကနေ၆တန်းအကြားထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်နီးလန်းနှစ်သွဲလုံးနဲ့နေထိုင်နေကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာလိုမြန်မာဆဆမရှိတဲ့အနေအထားဖြစ်ပြီးထိုင်းနိုင်ငံနဲ့စီးပွားရေးနဲ့နိုင်ငံရေးတည်ငြိမ်မှုကထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်အရေးကြီးတာဖြစ်ပါတယ်။ထိုင်းနိုင်ငံစက်ယုံအလုပ်ယုံပင်လယ်ငါးဖမ်းလုပ်ငန်းစိုက်ပျိုးရေးနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာအိန္ဒိချင်းနိုင်ငံသုံးနိုင်ငံဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကအလုပ်သမားတန်းနဲ့ချီရှိပြီးမြန်မာကအများဆုံးလို့ဆိုနိုင်ပါတယ်။ဒုတိယကကမ္ဘောဒီးယားနိုင်ငံသားတွေဖြစ်ပါတယ်။အခုလိုနှစ်နိုင်ငံနဲ့ဆက်တိုက်ပွဲတွေကြောင့်ကမ္ဘောဒီးယားကလာရောက်အလုပ်လုပ်ကိုင်းတဲ့ရွှေ့ပြောင်းလုပ်သားတွေအပေါ်လူမျိုးရေးအမုန်းပွားမှုတွေလည်းပေါ်ထွက်ကောင်းပေါ်ထွက်နိုင်တဲ့အနေတွေရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းကမ္ဘောဒီးယားနှစ်နိုင်ငံအကြားဖြစ်တဲ့ပြည်ပခပုံမတင်မှဆင်မဲ့ပြောဆိုရေးသားမှုတွေလူမှုကွန်ရက်မှာလည်းရေးသားတာမြဝေရာမလုတ်ကြဖို့အမျိုးသားရင်ခွင့်ရဲ့အစိုးရကကြေညာချက်ထုတ်ပြန်มาသေးတယ်။စစ်ကောင်စီကလည်းထိုင်းကမော်ရီယာလက်နက်ကင်ပြိပခါနဲ့ပတ်သက်လို့နှစ်ဖက်ငင်းချမ်းစွာဖြေရှင်းနိုင်မယ်လို့ယုံကြည်ကြောင်းစစ်ကောင်စီပြောခွင့်ရသူကသတင်းမီဒီယာတချို့ရဲ့မင်းများမှုကိုဖြေချားရမှာပြောဆိုခဲ့ပါတယ်။ပြည်တွင်းစစ်နှင်ထဲတရက်ပြီးတရက်နှစ်နေတဲ့နိုင်ငံကပြိပခါမှာအဓိကဇက်ကောင်ဖြစ်တဲ့အာနာသိန်းစစ်တကအိန္ဒိချင်းနိုင်ငံနဲ့ဒေသတွင်းနိုင်ငံတစ်ခုအကြားဖြစ်တဲ့ပြိပခါကိုအခုလိုငင်းချမ်းစွာဖြေရှင်းမဲ့နီလန်းကိုရည်ညွှန်းပြောဆိုတဲ့ပေါ်မြန်မာပြိတက်ကတယောလောင်ပြောင်းနေတယ်လို့ခန်းစားကြရပါတယ်မြန်မာစစ်ကောင်စီအဖို့တော့အခုထိုင်းကမ္ဘောဒီးယားစစ်ပွဲဖြစ်လာခြင်းကြောင့်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံရဲ့အရေးကိုဖြေရှင်းဖို့စစ်ကောင်စီကိုဖိအားပေးမှုတွေကာလတစ်ခုတော့လျှော့ပါသွားနိုင်တဲ့အလားလားမြန်မာအရေးကိုအာရုံစိုက်မှုကာလတစ်ခုထိနေပါသွားမယ့်အလားလားကိုလိုလားမှာသိချပါရစေ။ထိုင်းကမော်ရီယာနှစ်နိုင်ငံစစ်ပွဲအပေါ်မြန်မာနိုင်ငံသားတွေရဲ့ရှုမြင်မှုအမျိုးမျိုးကွဲပြားနေကြလဲတွေ့ကြရပါတယ်။ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်ဥဆန်ကိုလည်းမနှစ်တက်ကြသလိုထိုင်းနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့ထိုင်းစစ်တပ်ကိုလည်းထောက်ခံခြင်းမပြုတဲ့သဘောတွေလည်းတွေ့ကြရသလိုအချို့ကတော့တစ်ဖက်ဖက်ထောက်ခံရမယ့်ရွေးချယ်မှုမျိုးထိုင်းကိုရွေးချယ်ရမယ်လို့ပြောဆိုနေတာလည်းတွေ့ရပါတယ်။လှုံ့ဆော်မှုတွေဝါရဖြန့်မှုတွေကိုကြော်လွန်ပြီးရှုမြင်ကြည့်ရင်နှစ်နိုင်ငံနယ်ဆက်ပြဿနာနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးခြင်းနိုင်ငံတကာတရားရုံးအဖွဲ့အစည်းတွေရဲ့ဆုံးဖြတ်မှုဖြေရှင်းမှုတွေကသာလျှင်ရေရှိတည်တံ့တဲ့အဖြစ်ရလက်ရရှိမှာဖြစ်ပါတယ်။လက်နက်ကင်တက်ခိုက်မှုတွေနဲ့လူထုကိုမျိုးချစ်စိတ်တဲ့အမျိုးသားရေးဝါဒတွေနဲ့စီယုံလှုံ့ဆော်ကပြည်တွင်းမှာလူပုဂ္ဂိုလ်တဦးတယောက်သို့မဟုတ်အဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားအတွက်လှုံ့ဆော်ကြတာတွေကိုလည်းမြင်အောင်ကြည့်ကြဖို့လိုအပ်တာဖြစ်ပါရဲ့ရှင
်ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါရဲ့ရှင်အခုဆက်လက်ပြီးရေဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြတာဖြစ်ပါတယ်ရှင်
hukum thong hinam kuwa thungki ngam tu bi kham kuwa thungki khum thun athak tuk thum ning hak khang manu tuga pare wan du ne dai pya me uina athang am hina cambodia la thain set sap bo heng kai na astolam ko boda una halek thim hai lai na athang am thum na cdf cambodia ga bo he dai kwa ga bo em tholo um ta tum phuk sam tan phuk ko SMA la thuti dai pe manaka suki abong hen e pon na thanga thot ji chen be ble wang du ne dai peng hina sumje namaka akhokum khachim ka pinu mana im hi du bi kham ku wathum ki mam hodum me na awi ti ye so jek ki ha yunaka ke shimlao azun so jek ki mara apenta than na i hale han aksunum pinu man hi a im seng mara ayuna a iwa aksunum hi awi ti a pen u thanum awi khenang kho kho wan la he hi madam um jang thot kho asun khenang pinu hi asali ha omse iphu ati atu sum jang nama ve ki thok thok he nu pinu ang bua khom sem na e sai pet uti namma man apuya ka ke shimla u
thaila kamboria teng beng hi ro hi du bi kham ku wa thum kik thum hanum kana sun ei bi eng ka ina akho ku kha sok ching ha sen mat la akhen sulak ko badawuna halik phinang ma ela it thai anut om khaso atham thana apanung ei pen
sun ei sut elo na kamboria setsa po he na pm kuwa thungki ma tungki eka ula science ki thuna ka ptt tatsi sain ngle mana khu hale ha gune yoina sengla ma meng pegana a uilo la thangam ya botki he it asun pangam thungdong rest tuing le mana mei thokki atu engka e khenung suren science kit la puriya maka sang sang na im he phanghana khati nang hi apit ma u atu tap e na ak uma cambodia na tungki ung aka ang ta nga thaila makan setsa po he nam f halekho khan sampha la mei po ang bau he ung aka atu
chen be na bong CDF kamblet ka po he na CDF dai ka po ya nun mat hi e thu net lo a tho nam ta dai thum no ang ta nga tum khuk sam tan khuk ko he sam e la lu ti e dai pen hun mara ka su ki he na tu bi kha ha le kon no nam CDA pe
chen be CDF dai ya nun mat a hi CDF kamblet ka po he hi nu tu bi kha ha le ngam ho dum hi lo u na pizang nam na he soi jing nang ei pati ei pen u azun khenang dai hun mat pizang nam na ya hit noi na hi lam so sa cdf complete he hinu ga pom thau e thun ei lo ei u hi ak ya nga ei se da be wai suki ang wa he nu ei hi ei u
chen pe dai pe alu ma da engung gap na wai ang bu a dai pe alu mang sang ek ki sun da na hi kum thong hi na ngu wa thung ki phi ngu kha ha le kum hna dum sa ya una dai khwa ka pi jang nam na alum hi sang ek ki tak e na ak su na pu mung na je bu kha ya trc keng dui tho u e ki
akum tu lu bakho a dekung anik ua maya pok dui tiki bungyan ya song tok ilu khang aklum tiku lemboy kini khom dekung anik u maya bungyan ne sun am yukuma ani prana kaki aklum akli apelep apulum angtun aksak anghum tiare ki ahine hin ku kau e seulu adupsa nin heong bi pok dui tiki ani asuna phu hina ku e seki song tok e ang chaw waya atuilam humatwai thukini mdekung ani uamaya pokdui thiki bungya ne hin athanu mpuk avena athi thaya puk avena huna vekya kaki asuna thun naniwa phang yam singna ke naniya bum si bai pokdui thiki esun ku naniya he khoi ding ding bai asune sun akduma pok ulu yalem so thikuk sakho kini ku up e yang kho bungyan main naniya phung khak se yong pi naniam thei bai na phua ku aku e se ta athonung ta msingna ke yam singlu song e ki khangung nania pra wai
di kini ga ro di mya ne be radio and news ye season ni ku khitta yan na lai ba me shin myama san no chain mne 7 nai kwe ne nya 7 nai kwe a chain ni ma pyan le so pi cha ba so shin radio and news ku mne pa 7 nai kwe ma line to 16 meter 19.99 megahertz nya pa 7 nai kwe ma line to 25 meter 17.96 megahertz tu ma dai yai phan yu na sin nai ma bi shin မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်